အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFCCC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ရဲ့6ကြိမ်မြောက်အစည်းအဝေးကို2ရက်ကြာဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာ DPN ဘက်ကတင်ပြထားတဲ့အချက်6ချက်ထဲက4ချက်ကိုသဘောတူညီချက်ရခဲ့တဲ့အကြောင်းနဲ့နှစ်ဖက်အပြန့်အလှန်ယုံကြည်မှုပုံမှန်မြင့်တက်လာနေတဲ့အကြောင်း UNFCCC ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တဦးကပြောပါတယ်။ကျန်တဲ့အချက်4ချက်ကိုလည်းဆက်လက်ဆွေးနွေးသွားမယ့်အကြောင်းအစုံလင်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဒီဆွေးနွေးပွဲမှာ UNFC ဘက်ကတင်ပြထားတဲ့အချက်၈ချက်ကိုထပ်မံညှိနှိုင်းခဲ့ပြီးဆွေးနွေးပွဲကရရှိလာတဲ့သဘောတူညီမှုအခြေအနေကို DPN ရဲ့ဒုတိယအဖွဲ့ခေါင်းဆောင်နိုင်အောင်မငေးကအခုလိုပြောပါတယ
်။ဆွေးနွေးပွဲသဘောတူညီချက်၁ကနေ၄ကတော့ဟိုသဘောတူညီချက်ရလို့ပြောရမယ်။ဒီ၅၆ခွန်၈ကကျွန်တော်တို့ဒီအခြေလေးဆွေးနွေးတဲ့အတည်းကောင်းတယ်။ညှိနှိုင်းလို့ရတယ်။နောက်ပြီးတော့ဒါမဲ့တကယ် policy တွေနဲ့ပတ်သက်တယ်ဆိုတော့အသက်ဆိုင်ရာထိပ်သီးခေါင်းဆောင်တွေကိုပြန်အဖွဲ့အစည်းတွေကိုပြန်တင်ပြမယ်။ဒါကိုကျွန်တော်တို့ရှိလာပထမပတ်မှာပေါ့နော်။ပြီးတွေးဖို့ပြန်ချိန်ထားတယ်ခင်ဗျ
။ဒီနေ့ဆွေးနွေးပွဲပြီးဆုံးချိန်မှာနှစ်ဖက်ယုံကြည်မှုတွေဟာပြန်လည်ကောင်းမွန်လာတယ်လို့သုံးသပ်မိကြောင်းနိုင်အောင်မငေးကပြောပါတယ်
။ဟိုအများကြီးကောင်းလာတယ်။ဘာဖြစ်ဆိုတော့ကျွန်တော်တက်ကနေလေးထိဟိုဒီပြုချက်ရလအောင်ဟိုဆွေးနွေးပွဲကကောင်းလာတယ်လေ။5608ကလည်းကျွန်တော်တို့အခြေလည်ညှိနှိုင်းတော့ဒီသူတူညီမှုပေါ့နော်တူညီမှုဟိုတခုရတယ်တော့ဆိုတော့ဒါဆွေးနွေးပွဲတော့အတော်လေးအောင်မြင်တဲ့ဆွေးနွေးပွဲတခုဖြစ်လာတော့ဖြစ်နေပေါ့
နောက်လာပထမပတ်အတွင်းနှစ်ဖက်တရားဝင်ဆွေးနွေးပွဲတွေမစတင်မီအချိန်မှာအလွတ်ဆွေးနွေးပွဲတွေကျင်းပပြီးညှိနှိုင်းသွားဖို့ရှိကြောင်းလည်းပြောပါတယ်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကတော့ဒီနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာအခုလိုသုံးသပ်ပါတယ်
ဒီနေ့စီရေးပြီးမှရုပ်တင်မှုရပါတယ်ခင်ဗျာပထမရက်မှာတော့ဆွေးနွေးရင်းနဲ့မနေ့ကမှဆက်ဆွေးနွေးမယ်ဆိုပြီးကျွန်တော်မနေ့ကနားလိုက်ကြပါတယ်ဒီနေ့မနေ့ဆွေးနွေးမစခင်လည်းကျွန်တော်ကြိုတင်ပြီးတော့အရင်တွေ့လိုက်ကြပါတယ်အလုပ်တဘောပြောကြပြီးမှဆွေးနွေးစပါတယ်စလိုက်တဲ့အချိန်မှာအစည်းအဝေးအမှန်ကောင်းပါပါခင်ဗျာဒီနေ့ကတော့ငားနေ၈ချီကိုကျွန်တော်တို့ဆွေးနွေးလိုက်တဲ့အချိန်မှာဟိုနှစ်ဖက်ညီနိုင်လိုက်တာကျွန်တော်တို့ဟို level လောက်မှာဆုံးဖြတ်လို့မရတဲ့ကိစ္စတွေကိုကျွန်တော်တို့လည်းမြင့်တဲ့ level ကိုတင်ပြပေးဖို့အတွက်ကျွန်တော်တို့သဘောတူညီပြီးတော့ဆွေးနွေးဆုံးသတ်လိုက်ပါ
UNFC ကအဆိုပြုထားတဲ့အချက်၈ချက်မှာသဘောတူညီချက်ရရှိတဲ့ဆိုတဲ့ပထမအချက်၄ချက်ကအစိုးရနဲ့တက်မတော်ကတနိုင်ငံလုံးအပြစ်ခတ်ရက်စဲကြောင့်စတင်ကြီးညာဖို့ပင်လုံစိတ်တတ်တဲ့အညီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့အစိုးရလွှတ်တော်နဲ့တက်မတော်ကိုယ်စားလှယ်တွေကတစုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကတစုနိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတစုပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့21ရာစုပင်လုံကထွက်ပေါ်လာတဲ့အချက်ပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေတွေကိုရေးဆွဲပြဋ္ဌာန်းဖို့စတာတွေပါဝင်တာဖြစ်ပါတဲ့ဆွေးနွေးညှိနှိုင်းဖို့ကြံရှိနေတဲ့အချက်တွေမှာတော့အပြစ်ခတ်ရစေးရေးဆိုင်ရာစည်းမျဉ်းတပ်ပိုင်းဆိုင်ရာကျင့်ဝတ်စောင့်ကြည့်ရေးလုပ်ငန်းလမ်းညွန်နဲ့တက်နေရာချထားရေးအပြစ်ခတ်ရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမှာနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်ရေးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးမပြေလည်တာတွေရှိရင်နိုင်ငံတကာကဥပဒေပညာရှင်တွေပါဝင်တဲ့ဖြန့်ဖြည့်ရေးကော်မရှင်ရဲ့အဆုံးဖြတ်ကိုရယူရေးအကြီးစားတရားစာတထုတ်လုပ်မှုစီမံကိန်းတွေကိုဒေသခံပြည်သူသက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စတာတွေနဲ့ညှိနှိုင်းပြီးနိုင်ငံတကာလုံထုံးလုံနည်းနဲ့အညီဆောင်ရွက်ရေးစတာတွေပါဝင်တာဖြစ်ပါတယ်ဒီတင်ပြချက်၈ချက်ကိုနှစ်ဖက်သဘောတူညီချက်ရရင်အချက်၉အနေနဲ့ NCA ကိုလက်မှတ်ရေးထိုးမှာဖြစ်ကြောင်းပါရှိတာဖြစ်ပါတယ်စတမအကြိမ်ဆွေးနွေးပွဲစတင်ချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်က UNFC အနေနဲ့ NCA ကိုလက်မှတ်ရေးထိုးပြီးဒီနှစ်ကုန်လောက်မှာကျင်းပဖို့ရှိတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအကြိမ်စည်းဝေးကိုတက်ရောက်မယ်လို့ယုံကြည်ကြောင်းကိုငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကတဆင့်သတင်းစကားပါခဲ့ပါတယ်ဒီနှစ်မလာဆန်းကဒေါ်ဆန်းစုကြည်နဲ့ DPN အဖွဲ့နေပြည်တော်မှာဆွေးနွေးခဲ့တယ်လို့အဲ့ဒီနောက်မှာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ရန်ကုန်မြို့မှာဆွေးနွေးပြီးချိန်ကတော့ UNFC ကတင်ပြတဲ့အချက်၈ချက်ကိုမူအားဖြင့်သဘောတူညီချက်ရရှိကြောင်းထုတ်ပြန်ကြေညာထားပါတယ်။ UNFC အဖွဲ့ဝင်တွေဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်စည်းဝေးကိုတက်ရောက်လိမ့်မယ်လို့အစိုးရဘက်ကမျှော်လင့်ခဲ့ပေမဲ့တက်ရောက်ခဲ့တာတော့မရှိခဲ့ပါဘူး။